Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်ဗိုလ်တူးနေ့ညနေခင်း VOA စီစဉ်နေကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိ line to media 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအတန်းစမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါဟာလပိုမျိုးကနေရက်သားတွေနဲ့တပုံတွေကိုရှေ့ပြောင်းကဲထုတ်ရေးအစီအစဉ်တွေမဖြစ်သေးပဲနှောင့်နှေးနေပါတယ်အမေရိကန်စွမ်းအင်ဌာနအကြီးအကဲဖြစ်ဒီဌာနကိုဖျက်ပြင့်တဲ့လို့အချိန်ကပြောထားမှုတဲ့ Rick Perry ကိုယာထားဖို့ Donald Trump ကဆုံးဖြတ်လိုက်ပြီလို့သူ့ရဲ့လက်ထောက်တွေကပြောပါတယ်ကင်ဆာရောဂါဆိုင်ရာသုတေသနလုပ်ငန်းအတွက်ရန်ပုံငွေဒေါ်လာ 6.3 ဘီလီယံသုံးဆွဲလုံးဆောင်မဲ့ဥပဒေတရက်ကိုသမ္မတဦးဘာမားလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှတော်တာရှင်တွေနားဆင်ကြမှာကရခိုင်ပြည်နယ်မောင်းတော့ဒေတာချင်းနေပြည်နယ်ပတ်သက်လို့ကွင်းစင်လေးလာတဲ့ခါမှာနိုင်ငံတကာမီဒီယာချို့ကဆွဆွေးနေတာတွေနဲ့ကွဲလွဲမှုရှိတယ်ဆိုတဲ့အကြောင်းကို
ဒါပေမဲ့ကျွန်တော်တို့ရရှိတဲ့သတင်းကတော့ဒီချင်းနေတွေကဟာဟိုဒေတာကန်ဒူဒူကအဲ့ဒီပုံကိုဒီလဲအဲ့ဒီမှာမရှိဘူး
ရခိုင်ပြည်နယ်စုံစမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဝန်ကြီးဟောင်းတူလည်းဖြစ်တဲ့ဦးအောင်ကြီးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်မြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားမှာစီရီတင်းပါနေတဲ့အခြေအနေကြောင့်ရှမ်းပြည်မြောက်ပိုင်းမှာဆေးပေးဆောင်ဒုက္ခသည်တွေအတွက်အဟန့်တားတွေဖြစ်နေတဲ့အကြောင်းကိုအခုညနေမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအာလပိုမြို့ကအရက်သားတွေနဲ့တပုံတွေကိုရွှေ့ပြောင်းကယ်ထုတ်ရေးအစီအစဉ်တစ်ခုဒီကနေ့မှနှောင့်နှေးနေပါတယ်။ဒါအပြင်တပုံတွေထိန်းချုပ်ထားစဲနောက်ဆုံးကြံနေသေးတဲ့ဒေသတွေမှာတိုက်ပွဲတွေပြန်ဖြစ်တာကြောင့်အပြစ်ခက်ရစေရေးလည်းပြတ်နေပါပြီ။အာလပိုမှာတိုက်ပွဲတွေရပ်ဖို့နဲ့အစားအစာနဲ့စေဝါလိုအပ်နေသူထောင်ပေါင်းများစွာအတွက်အကူအညီတွေပေးဖို့အကြိမ်များစွာကြိုးပမ်းလာခဲ့ကြတာပါ။ဒါပေမဲ့ရုရှား၊အမေရိကန်နဲ့တူရကီလိုနိုင်ငံတွေကကြားဝင်ဆစ်ဆက်ပြီးတဲ့အပြစ်ခက်ရစေရေးအပါအဝင်ကြိုးပမ်းမှုတွေဟာတစ်ခါတလေလေမအောင်မမြင်ဖြစ်ခဲ့ပါတယ်။အခုနောက်ဆုံးသဘောတူညီချက်ကိုအင်္ဂါနေ့ကကြေညာခဲ့တာဖြစ်ပြီးပထမအထုပ်ရွှေ့ပြောင်းကယ်ထုတ်တာကိုဒီကနေ့မနေ့အစောပိုင်းမှာစတင်ဖို့ခန့်မှန်းထားတာပါဒီကနေ့နေ့လယ်ပိုင်းမှာတော့အာလပိုမြို့အရှေ့ပိုင်းကသဘုံတွေထိန်းချုပ်ထားစဲဒေသတွေကိုအမြောက်တွေနဲ့ပစ်ခတ်တာတွေပြန်ရှိလာတယ်လို့တက်ကြွလှူရှားသူတွေကပြောပါတယ်အတိုက်ခံလက်နက်ကင်တွေကစီးရီးယားဆူရတက်နေရာတွေကိုတိုက်ခတ်ပြီးအပြစ်ရသဘောတူညီချက်ကိုချိုးဖောက်တာလို့ရုရှားကပြစ်တင်ပြောဆိုပါတယ်အခုချိန်ထိတော့ရွှေ့ပြောင်းကယ်ထုတ်ရေးအစီအစဉ်တစ်ခုမှမဖြစ်သေးပါဘူးကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗိုက်တလီချော်ကင်ရဲ့အဆိုအရဒီအစည်းအဝေးဟာဖက်ပြေးမဲ့အတိုက်ခံလက်နက်ကိုင်အများစုကိုအိုက်ဒလီမျိုးစီရွှေ့ပေးဖို့ဖြစ်တယ်လို့ပြောပါတယ်။အိုက်ဒလီမျိုးဟာအာလပိုအရှေ့တောင်ဘက်60ကီလိုမီတာအကွာမှာရှိပြီးလူဦးရေ 13,650 ရှိပါတယ်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်ခဲ့သူတက်ဆက်အုပ်ချုပ်ရေးမှူးဟာရစ်ဘယ်ရီကိုစွမ်းအင်ဝင်ကြီးအဖြစ်ရွေးချယ်ဖို့ဆုံးဖြတ်လိုက်ပြီလို့မစ္စတာထရန့်ရဲ့အကြံပေးတွေကပြောပါတယ်။ဆိုင်ဝင်ကြီးဌာနဟာစုစုစည်းစည်းစနစ်တကျမရှိဘဲအလဟတာဖြစ်နေတာကြောင့်ဖျက်သိမ်းပစ်တင်တယ်လို့မစ္စတာပယ်ရီကပြောဆိုထားပူပါတယ်။တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်14နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူရစ်ဘယ်ရီက2012ခုနှစ်နဲ့2016ခုနှစ်တို့မှာ Republican သမ္မတလောင်းရွေးချယ်အပွဲတွေမှာရှင်ပြိုင်ခဲ့သူဖြစ်ပါတယ်။2012ခုနှစ်မှာပထမအကြိမ် Republican သမ္မတလောင်းရွေးချယ်ပွဲဝင်ရောက်ရှင်ပြိုင်ခဲ့စဉ်ကပြည်ထောင်စုအစိုးရရဲ့ဝင်ကြီးဌာန3ခုကိုဖျက်သိမ်းဖို့ရစ်ပယ်ရီကပြောဆိုထားတာပါ။ကုံသွယ်ရေးပညာရေးနဲ့စွမ်းအင်ဝန်ကြီးဌာနတွေကိုဖျက်သိမ်းပစ်ချင်တယ်လို့ပြောဆိုမှုတာဖြစ်ပါတယ်။သမ္မတဥပမာကထောက်ခံထားတဲ့ပြန်ပြည်မဲစွမ်းအင်အပေါ်စွမ်းအင်ဝန်ကြီးဌာနကလက်ရှိအာရုံစိုက်လှုပ်ဆောင်နေတာတွေကိုရစ်ပယ်ရီအနေနဲ့ပြောင်းလဲလှုပ်လာနိုင်ပြီးရေနံချွေဝတဲ့တက်ဆက်ပြည်နယ်ကိုပယ်ရီမြင့်တင်လှုပ်ဆောင်ခဲ့တယ်လို့ရေနံနဲ့ရုပ်ကျွင်းလောင်စာတွေကိုပြန်ပြီးအာရုံစိုက်လှုပ်ဆောင်လာမယ့်အနေအထားလည်းရှိနေပါတယ်။လူတွေချောင်ရာသီဥတုပြောင်းလဲလာမှုနဲ့ပတ်သက်ပြီးတန်တရာရှိတယ်လို့ပြောဆိုထားတဲ့ရစ်ဘယ်ရီအနေနဲ့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ကာလာရှေတာဝန်ယူခဲ့ချိန်တုန်းကတော့တက်ဆက်ပြည်နယ်ကိုလေဆွမ်းရင်အသုံးပြုပြီးအဓိကလျှက်စစ်ထုတ်လုပ်တဲ့ပြည်နယ်တစ်ခုအဖြစ်ပြောင်းလဲခဲ့ပါတယ်
။အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကတကမ္ဘာလုံးမှာရှိတဲ့သူ့ရဲ့အိမ်ချမ်းမြေလုပ်ငန်းနဲ့တခြားစီးပွားရေးတွေကိုသူ့သားသမီးတွေနဲ့တခြားထိတ်တန့်တာဝန်ရှိသူတွေလက်ထဲလွှဲပေးမယ့်အစီအစဉ်နဲ့ပတ်သက်ပြီးနောက်လာမှာကြေညာဖို့စီစဉ်ထားပါတယ်။ရည်ရွယ်ချက်ကတော့သမ္မတတာဝန်စပြီးထမ်းဆောင်တဲ့အခါအကျိုးစီးပွားချင်းထိတ်တိုက်တွေ့တာမျိုးမဖြစ်ဘဲသမ္မတလုပ်ငန်းတာဝန်ပေါ်မှာပဲအပြည့်အာရုံစိုက်နိုင်ဖို့လို့ဆိုပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ20ရက်နေ့မှာသူသမ္မတအဖြစ်ကျန်းသစ္စာကျင်းဆိုချိန်မှာတော့အမေရိကန်တရားရေးဌာနအတွက်အကြိုက်ရိုက်ဖွယ်ရှိနေပါတယ်။ Trump ငွေချေးထားတဲ့ဘဏ်တွေထဲကအကြီးဆုံးဖြစ်တဲ့ဂျာမနီအခြေစိုက် Deutsche Bank နဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကလုံဆောင်နေတဲ့ကိစ္စနှစ်ခုရှိနေတာကြောင့်ပါ။အ အဲ့ဒီကိစ္စတွေကိုမစ္စတာထရမ့်သမရဖြစ်လာပြီးချိန်မှာဆက်ပြီးဂိုင်းတွယ်ဖြစ်ရှင်းရမှာကြောင့်ဒီအချက်ကအကျိုးစီးပွားချင်းထိတ်တိတ်မဖြစ်အောင်ရှောင်ဖို့ဘယ်လောက်ခက်ခဲတယ်ဆိုတာပြနေပါတယ်။ဖြစ်ရတစ်ခုကအရှုံးပြနိုင်ခြေရှိတဲ့အိမ်ချမ်းမြေငွေချေးစာချုပ်တွေကို2008ခုနှစ်ဘဏ္ဍာငွေချေးအကျပ်တဲကာလမတိုင်ခင်မှာဒေါ်ချေးဘဏ်ကလက်လွဲရောင်းခဲ့တဲ့ကိစ္စအတွက်ဒဏ်ငွေဒေါ်လာ14ဘီလီယံပေးဆောင်ဖို့အမေရိကန်တရားရေးဌာနနဲ့ညှိနှိုင်းနေတဲ့ကိစ္စပါ။နောက်ကိစ္စတစ်ခုကတော့အစုရှယ်ယာအယောင်းအဝယ်အတုတွေဖန်တီးပြီးရုရှားယင်းနီမြုပ်နှံသူတွေဂျာမနီနိုင်ငံကနေဒေါ်လာဘီလီယံပေါင်းများစွာရွှေ့ပြောင်းလာမှာဒီဘဏ်ရဲ့အခန့်ကဏ္ဍကိုတရားရေးဌာနကစမ်းစစ်လေ့လာနေတဲ့ကိစ္စဖြစ်ပါတယ်
။ကင်ဆာယောဂါသုတေသနမှုရဲ့ဆေးဆွဲသူတွေပြန်လည်ထူထောင်ရေးနဲ့စိတ်ချမ်းသာရေးဆန္ဒကုသမှုတွေအတွက်ဒေါ်လာ 6.3 ဘီလီယံရန်ပုံငွေပေးမဲ့ဥပဒေကိုအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေဟာဆိုရင်သမ္မတအိုဘားမားအနေနဲ့သူ့သမ္မတတက်တန်းအတွင်းနောက်ဆုံးလက်မှတ်ရေးထိုးတဲ့ဥပဒေဖြစ်လာမဲ့ပုံရပါတယ်။ဒေါ်လာ 6.3 ဘီလီယံမှတည်မဲ့21ရာစုကုသရေးဆိုင်ရာအဥပဒေကိုမနစ်အင်ခါနေကသမ္မတအင်ဘျူရိုမှာကျင်းပတဲ့အခမ်းအနားမှာသမ္မတဥပမာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခမ်းအနားမှာတော့ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့ဂျိုးပန်းမှုတွေကိုသမ္မတဥပမာကအလေးထားပြောဆိုခဲ့ပါတယ်။ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့သားဖြစ်သူဘောဘိုင်ဒင်ဟာ2015ခုနှစ်တုန်းကအုံနောက်ကင်ဆာနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကင်ဆာယောဂါကိုအမြင့်ဖြုတ်တိုက်ဖြတ်ပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းသမ္မတကပြောဆိုပါတယ်။ကုသရေးပုံစံသစ်တွေ၊ကာကွယ်ဆေးစမ်းသပ်မှုတွေ၊ကင်ဆာယောဂါစမ်းသပ်မှုနဲ့ကာကွယ်ရေးဘိုင်းတို့မှာတိုးတက်စီရေးတို့အတွက်ယင်းနှီးမြှုပ်နှံမဲ့အခုဥပဒေကြောင့်ကင်ဆာယောဂါကိုအဆုံးသတ်နိုင်ဖို့အတွက်ပိုပြီးနှီးဆက်လာပါပြီလို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။အခုဥပဒေအရအုံနောက်ဆိုင်ရာသူတေသနာကုသရေးဆိုင်ရာစေဝါသူတေသနာဘိန်းနဲ့ဆေးဆွဲလူနာတွေကိုကုသရေးဘိုင်းတို့အပါအဝင်တခြားဆက်ဆက်ကျန်းမာရေးဆိုင်ရာစောင့်ရက်ချက်တွေအတွေ့ခုနှစ်နှစ်ရန်ပုံငွေမတည်ပေးမှာဖြစ်ပါတယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဝေကနေဘူရူးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားလိုက်နာဖို့တရုတ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ
်有关国家的共同努力下南海的局势正在趋于稳定向好的方向发展
လက်ရှိအချိန်မှာတောင်တရုတ်ပင်လယ်ရေးတရုတ်နဲ့တခြားသက်ဆိုင်တဲ့နိုင်ငံတွေအကြားပူးတွဲကြိုးပမ်းမှုတွေနဲ့အတူအခြေအနေကတည်ငြိမ်နေပြီးကောင်းမွန်တဲ့လမ်းကြောင်းနဲ့တိုးတက်နေပါတယ်တောင်တရုတ်ပင်လယ်မှာနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ပေါ်ဘယ်ဘက်ကမှမလိုက်ဘူးလို့ကြေပေးထားတာကိုအမေရိကန်ကလိုက်နာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းဖို့ဒေသတွင်းနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေကိုလေးစားပြီးတောင်တရုတ်ပင်လယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်ပိုပြီးလှုပ်ဆောင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးဒီဥနေငံကြားရေးဌာနပြောခွင့်ရကုန်းရှူအန်ကဒီကနေ့လုပ်တဲ့ပုံမှန်သင်္သာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဗိုက်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတရုတ်ကိုထိတ်တက်ရင်ဆိုင်ဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဖက်ကုတ်ကဲမှုဌာနချုပ်ရဲ့အကြီးအကဲကပြောလိုက်ပြီးတဲ့နောက်တရုတ်ဘက်ကအခုလိုတုံ့ပြန်တာပါ။နှစ်စဉ်ရေချောင်းကုန်သွယ်မှုဒေါ်လာဘီလီယံ9000ဘိုးလောက်ပြတ်တန်းသွားလာနေတဲ့တရံဇာတာပေါ်ကျွယ်ဝတဲ့တောင်တရုတ်ပင်လယ်နယ်မြေအများစုကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါ။တရုတ်အိမ်နီးချင်းတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့နေမြေတွေလည်းရှိနေပါတယ
်တရုတ်တပြည်တော်နဲ့မူဝါဒပြက်ပြက်သွားမယ်ဆိုရင်တော့ထိုင်ဝမ်ကျွန်းဆက်တဝမ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်မှာစိတ်မအေးစရာတွေဖြစ်လာမယ်လို့တရုတ်ဘက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်တပြည်တော်နဲ့မူဝါဒနဲ့ပတ်သက်ပြီးရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာမေးခွန်းထုတ်ပြောဆိုခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ပြည်ရဲ့ထိုင်ဝမ်ရေးရာယုံကပြောခွင့်ရတဟုကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။1989ခုနှစ်မှာတရုတ်ပြည်သူသမ္မတနိုင်ငံကိုအသိအမှတ်ပြုခဲ့ခြင်းကစလို့အမေရိကန်ဘက်ကတရုတ်တပြည်တော်နဲ့မူဝါဒကိုလက်ခံခဲ့တယ်လို့ဘေကျင်းကိုတရုတ်နိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုပြီးထိုင်ဝမ်ကျွန်းနယ်တော်အစိုးရချင်းဆက်ဆံရေးမရှိခဲ့တော့တာဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ကျွန်းအနေနဲ့သူ့ကိုယ်သူကာကွယ်ခွင့်နောက်အထူးစိုးရိမ်ပွဲရာအခြေအနေမှာချိန်ချောက်မှုတွေကိုတွန်းလှန်ရမယ်ဆိုတာကိုအမေရိကန်ဥပဒေအရအမေရိကန်ဘက်ကအခိုင်အမာရပ်တည်ရမှာဖြစ်ပါတယ်။1949ခုနှစ်ပြည်တွင်းစစ်အတွင်းတရုတ်နဲ့ထိုင်ဝမ်တို့ကွဲကွာခဲ့တာဖြစ်ပြီးထိုင်ဝမ်ကျွန်းဟာဆိုရင်ကွဲကွာနေတဲ့တရုတ်ရဲ့ပြည်နယ်တစ်ခုအဖြစ်ပြည်မာကြီးနဲ့ပြန်လည်ပေါင်းစည်းရမယ်ကျွန်းတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်
။အမေရိကန်စစ်ဘက်ရဲ့ Osprey လေယာဉ်ဒဇင်းဟာဂျပန်နိုင်ငံတောင်ပိုင်း Okinawa ကျွန်းကမ်းလွန်မှာပြတ်ကျသွားပြီးမြဲ လေယာဉ်ပေါ်ပါလူ9ယောက်စလုံးကိုတော့ကယ်လိုက်နိုင်ပါတယ်။ MV-22 Osprey လေယာဉ်ဟာ Okinawa ကျွန်းအရှေ့ပိုင်းကမ်းလွန်ရေတိမ်ပိုင်းမှာအင်္ဂါနေ့နောက်ပိုင်းကပြတ်ကျသွားတယ်လို့ American Marine တပ်ဖွဲ့ကဒီကနေ့ပြောပါတယ်။လေယာဉ်ပေါ်ပါတပ်ဖွဲ့ဝင်9ဦးကိုကုသမှုခံယူဖို့အတွက် Cardinal Leader စခန်းကရေတပ်စေးရုံကို၄ချောင်းနဲ့ခေါ်သွားတယ်လို့ Marine တပ်ဖွဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သူတို့အဲထဲက2ယောက်တန်ရာရထားပြီးမဲ့အသက်အန္တရာယ်မစိုးရင်ရဘူးလို့ဂျပန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းမှာ FA-18 တိုက်လေယာဉ်ပြတ်ကျပြီး Marine တပ်တိုက်လေယာဉ်မှုတဦးသေဆုံးသွားပြီးတစ်ပတ်အကြာမှာအခုဖြစ်ရဖြစ်တာပါ။နောက်ကုမျိုးပြင်မှာအဲ့ဒီတိုက်လေယာဉ်ပြတ်ကျတဲ့ဖြစ်ရပေါ့။ Okinawa ကျွန်းပေါ်မှာဆန္ဒပြခဲ့ကြပါတယ်။ Okinawa ကျွန်းဟာ American စန့်ကျင်ရေးသဘောထားအခိုင်အမာရှိထားပြီးသားနေရာပါ။ပြီးခဲ့တဲ့နှစ်က Hawaii ကျွန်းမှာ Osprey လေယာဉ်တစ်စင်းပြတ်ကျထားတာအပါအဝင်ဂျပန်နိုင်ငံအပြင်ဘက်မှာဒီလေယာဉ်ပြတ်ကျတဲ့ဖြစ်ရပ်တွေပြထားတာကြောင့်ဘေးရန်တွေပိုင်းဆိုင်ရာစိုးရိမ်ကြတဲ့အတွက် Osprey လေယာဉ်တွေ Okinawa ကျွန်းမှာချထားတဲ့ကိစ္စကိုကျွန်းသူကျွန်းသားအများအပြားကစန့်ကျင်ကန့်ကွက်ထားကြပါတယ်
။ပြင်းမှတ်ကိုအတိအကျထိမှန်နိုင်တဲ့ပေဒိန်လက်နက်တွေ Saudi Arabia နိုင်ငံကိုရောင်းချမဲ့အစီအစဉ်ကို American ပြည်ထောင်စုဘက်ကရပ်ထားမယ်လို့ American အရာရှိတို့ကပြောဆိုပါတယ်။အရသာထောင်ပေါင်းများစွာတည်ဆုံခဲ့ရတဲ့ရီမင်ပြည်တွင်းစစ်မှာ Saudi စစ်တပ်ရဲ့ပါဝင်မှုအပေါ်စိုးရိမ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ American ဘက်ကအခုလိုဆောင်ရွက်တာဖြစ်တယ်လို့ American အစိုးရအရာရှိကပြောပါတယ်။လေကြောင်းတိုက်ခိုက်မှုတွေမှာအသုံးပြုတဲ့ပြစ်မှတ်ကိုအတိအကျထိမှန်နိုင်တဲ့ပေဒိန်လက်နက်တွေကိုအမေရိကန်ရဲ့အရေးပါတဲ့မဟာမိတ် Saudi Arabia ကိုရောင်းချမှုကိုအမေရိကန်သမ္မတဘရက်ကိုဘားမှအစိုးရကဖျက်လိုက်တာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူကပြောပါတယ်။ Saudi ရဲ့တိုက်ခိုက်မှုတွေကြောင့်အရသားတွေထိခိုက်သေဆုံးရမှုအပေါ်စိုးရိမ်ချက်တွေကိုဒီလုံဆောင်ချက်ကထင်ဟပ်စေပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။ပေရင်းလက်နက်တွေရောင်းချမှုကိုအမေရိကန်ဘက်ကရပ်လိုက်တဲ့အပြင် Saudi Arabia လေတပ်အရာရှိတွေကိုပြစ်မှတ်ကိုတိကျမှန်ကန်စေရေးတိုးတက်လာစေဖို့လေ့ကျင့်သင်တန်းပေးနေတာတွေဟာလည်းပြောင်းလဲမှုတွေရှိလာမှာပါ။ရွေးကောက်ခံသမ္မတ Donald Trump ဆိုရအာဏာလွှဲပြောင်းရယူဖို့ပြင်ဆင်နေချိန်မှာဒီဆုံးဖြတ်ချက်တွေကြောင့်အမေရိကန်နဲ့ Saudi Arabia ကြားအနာဂတ်ဆက်ဆံရေးတင်းမာမှုတွေဖြစ်လာနိုင်ပါတယ်။ရီမန်နိုင်ငံတွင်2015ခုနှစ်မတ်လကစတင်ခဲ့တဲ့စစ်ပွဲတွေအတွင်းအရက်သား3800တေဆုံးခဲ့ရမှုရဲ့60ရာခိုင်နှုန်းလောက်ဟာစော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေမှတာဝန်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကပြီးခဲ့တဲ့ဩဂုတ်လကပြောဆိုထားပါတယ်ရှင်
။ပြည်နယ်ရေနဲ့ပြည်ပူကြီးမြင့်တက်လာနေတာကြောင့်ဖလော်ရီဒါကနေနယူးယောက်ထိအမေရိကန်ကမ်းရိုးတန်းဒေသတို့မှာမကြာခဏရေကြီးတာတွေပိုဖြစ်လာနေပါတယ်။ဒီအခြေအနေကြောင့်အင်ချမ်းပြည်အရောင်းဝယ်လုပ်ငန်းတွေထိခိုက်အာမခံကြီးတွေတက်လာတယ်လို့အပြည့်အစုံနဲ့ကုန်ကြစိတ်နည်းစီမှုရည်ရွယ်တဲ့လုပ်ငန်းတွေတခုလည်းပေါ်လာနေပါတယ်ခင်ဗျာ
ကုချရသိန်းနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတကာမီဒီယာတွေရဲ့ဆွဆွဲချက်နဲ့ရခိုင်ပြည်နယ်ကဖြစ်စဉ်တွေကွဲလဲနေတဲ့ကွဲလဲမှုရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တိုးဒေသအခြေအနေတွေနဲ့ပတ်သက်လို့ကွင်းစင်လေးလာတဲ့အခါမှာနိုင်ငံတကာမီဒီယာတချို့ကဆွဆွဲနေတာတွေနဲ့ကွဲလဲမှုတွေရှိတယ်လို့ရခိုင်ပြည်နယ်စုံစမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဝင်ကြီးဟောင်းတဦးလည်းဖြစ်တဲ့ဦးအောင်ကြီးက VOA ကိုပြောပါတယ်။ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မတီဟာရခိုင်ပြည်နယ်မောင်တိုးဒေသအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေနဲ့ပတ်သက်လို့ကွင်းစင်လေးလာမှုတွေပြုလုပ်ပြီးတော့ကနက်ဦးလေးလာတွေ့ရှိချက်တွေကိုရခိုင်ပြည်နယ်စုံစမ်းရေးကော်မတီကမကြခင်မှာထုတ်ပြန်ဖို့ရှိနေတာပါဒီသတင်းကိုကိုသားညုံကပြောပြပေးပါမယ
်ကောင်းပါခင်ဗျာဒီပြီးခဲ့တဲ့အောက်တိုဘာလ9ရက်နိုဝင်ဘာလ12ရက်နိုဝင်ဘာလ13ရက်နေ့ဒီမောင်နှောဒေသအတွင်းတိုက်ခိုက်မှုဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဟာအခုဒီဒီဇင်ဘာလ10ရက်နေ့ကနေပြီးတော့13ရက်နေ့အထိဒေသအတွင်းမှာကွင်းစင်စုံစမ်းလေ့လာမှုတွေပြုလုပ်ခဲ့တာပါလေလာကြည့်တဲ့အခါမှာအခုဒီဖြစ်တဲ့ဖြစ်စဉ်တွေရဒေတာတွင်းဖြစ်ရတွေဟာ2012ခုနှစ်အချိန်တုန်းကလိုမျိုးလူမျိုးရေးဘာသာရေးပြည်ပခအသွင်မျိုးရှိမနေဘူးလို့ကော်မရှင်ဖွင့်ဝင်လည်းဖြစ်တဲ့နောက်ပြည်တော်စုဝင်ကြီးဟောင်းလည်းဖြစ်တဲ့ဦးအောင်ကြီးက VOA ကိုပြောပါတယ်နိုင်ငံတကာမီဒီယာချို့မှဆွဆွဲနေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တော့ဒေတာကံတွေကိုယ်တိုင်ရဲ့ပြောချက်အရဆွဆွဲချက်တွေဟာမမှန်ကန်ဘူးလို့ဦးအောင်ကြီးက VOA ကိုပြောပါတယ်
အဓိကတော့ကျွန်တော်နိုင်ငံတကာသတင်းမီဒီယာမှာဖော်ပြတိုင်းတော့ကျွန်တော်တို့ကလိုက်လံပြီးတော့အတည်ပြုပေးနေဖို့ဟိုကွဲပြားခြားနာချက်တွေဖော်ထုတ်ပေးနေဖို့တာဝန်ကိုတရားတော့မရှိပါဘူး။ဒါပေမဲ့လည်းပဲကျွန်တော်တို့ကလည်းအဲ့ဒီချိန်မှာရောက်နေတဲ့အခိုက်ပေါ့ဗျာ။ဒီကံပြန်မှာကျွန်တော်တို့ကလည်းရောက်နေတဲ့အခိုက်အဲ့ဒီမှာဟိုထွက်ပေါ်လာတဲ့သတင်းလေးတွေရပေါ့။ဟိုကျေယွပြင်းဆိုတဲ့ရွာနယ်တနေရာမှာတို့လို့ပေါ့လေဟိုတိုက်ပွဲလေးဖြစ်ပွားခဲ့တာရှိတာပေါ့အဲ့ဒီမှာပဲဟိုသတင်းမီဒီယာတွေမှာတော့ဟိုမရှိရဲတတ်တယ်အတ္တမပြုကျင်တာတွေရှိတယ်အဆရှိပြင်တာမျိုးလေးတွေပါလာတဲ့အခါကျတော့ဟိုက ကျွန်တော်တို့လည်းဟိုသွားနေရမယ်လက်စနဲ့ဆိုတော့သွားကြည့်လိုက်တာပေါ့လေသွားကြည့်တယ်မင်းမြန်းတာပေါ့နော်မင်းမြန်းတာပေါ့ဟိုမင်းမြန်းတဲ့ခါမှာလည်းပဲဟိုအကုန်ပါပဲဟိုအတဲ့ရွယ်အလိုက်တဲ့ဟိုတင်ပေါ်အတဲ့ကြီးတဲ့လူအောင်ငယ်တဲ့လူရောအလဲလက်ပိုင်းရောနောက်အမျိုးသမီးတွေရောကလေးတွေရောဒီလိုကျွန်တော်တို့ ဟိုတွေးဆိုပြီးတော့မှလွတ်လွတ်လပ်လပ်ပြောလို့ဆိုလို့ရအောင်လေဟိုအချိန်ပြီးတော့မှကျွန်တော်တို့ရင်းချက်အမှန်ရအောင်ကျွန်တော်တန်းနိုင်လို့ညအကျိုးစားခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ရရှိရတဲ့တဲ့ကတော့ဒီအချိန်တွေကိုဟာဟိုဒေသခံလူတို့ကအဲ့ဒီပုံကိုယ်တွေလဲအဲဒီမှာမရှိဘူးအဲ့ဒါမြင်လည်းမမြင်ဘူးအဲ့ဒါဒီလိုဖြစ်စင်မျိုးပေါ့နော်သူတို့ပြောတဲ့ဖြစ်စင်မျိုးလည်းပဲ
အဲဒီမှာမရှိဘူးဆိုပြီးတော့ငင်းဆိုတာလေးတွေပေါ့လေဟိုအားလုံးမှာကလေးတွေပါမကြံပေါ့အဲ့လိုငင်းဆိုတာလေးတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒါကတော့အမှန်တကယ်ဖြစ်ခဲ့တဲ့အလုပ်မဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကအဲ့လိုလေးဟိုတွေးဆမိပါတယ်အောက်တိုဘာလ9ရက်နေ့ကမောင်တော်ဒေသကလူညိုရေးစခန်းတွေတိုက်ခိုက်ခံရတာကြောင့်ဒီအချိန်တွေကိုကန်တွေတုံ့ပြန်ရမှာလူညိုရေးတပ်ဖွဲ့တွေ မှုတွေရှိတယ်ဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာချို့ကရေးသားဖော်ပြခဲ့ကြတာပါအစိုးရရဲ့စုံစမ်းရေးကော်မရှင်အနေနဲ့ကတော့အခုဒီကွင်းစင်းလိလချက်တွေတွေ့ရှိချက်တွေကိုပြုစုပြီးတော့သမ္မတထံကိုအစီအကံမှာဖြစ်ပါတယ်ဒါပေမဲ့လည်းဒါဟာကနဦးတွေ့ရှိချက်တွေဖြစ်လိမ့်မယ်လို့ဦးအောင်ကြီးကပြောပါတယ်ဒါအပြင်စုံစမ်းရေးကော်မရှင်အနေနဲ့ဒေသအတွင်းလူသားချင်းစာနာကူညီမှုလိုအပ်ချက်တွေကိုလည်းအသေးချာလေ့လာဆန်းစစ်မှုတွေလုပ်ခဲ့တယ်လို့သိရပါတယ်စုံစမ်းရေးကော်မရှင်ဟာဒီကွင်းစင်းလိလမှုတွေအတွင်းသက်ဆိုင်ရာလူမှုအတိုင်းအဝန်ကတာဝန်ရှိသူတွေကိုရောဒေသခံတွေကိုရောအမျိုးသမီးတွေကလေးငယ်တွေဒါ့အပြင်ဖမ်းဆီးခံထားသူတွေကိုပါတွစ်ဆုံမေးမြန်းမှုတွေလုပ်ခဲ့ပါတယ်။ဥအောင်ကြီးနဲ့တွစ်ဆုံမေးမြန်းမှုအသေးစိတ်ကိုတော့ညပိုင်းဒီ9နိုင်ထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်မှာပြည့်စုံနားဆင်နိုင်ပါတယ်မဟုတ်ဘူးမကြီး
။ကိုသားညုံတင်ဆက်ထားတာပါ။အခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းစီးအခြေအနေကိုတင်ဆက်ပေးပါမယ်။မြမတက်ဘရော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရကြစီးတင်းမှနေစေခြင်းနေကြောင်းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစစ်ပီးဆောင်ဒုက္ခသည်တွေနေရပြန်ရေးကိစ္စမှာအဟန္တာတစ်ခုလိုဖြစ်နေပါဗျ။နေမည်တည်ငင်စပြုတ်လာတဲ့မုံကိုဖောင်းဆိုင်ဒေသကစစ်ပီးဆောင်တွေအနေနဲ့နေရကိုပြန်နိုင်ပြီဖြစ်ပေမဲ့အခက်အခဲတွေရှိနေသေးတယ်လို့ရှမ်းပြည်မြောက်ပိုင်းနံပါတ်2မန်တုံလားရှိုးကြောင်းမဲနောင်ချိုဒေသကစစ်ပီးဆောင်ရွာသားတွေအနေနဲ့စီးတင်းမှနေစေခြင်းနေကြောင်းနေရရင်းကိုမပြန်နိုင်သေးပါဘူး။ဒီခြေအနေတွေကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်ရှိမြောက်ဒေသတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကသိမ်းရှောင်နေတဲ့မူဇေခရိုင်မုံကူမြို့ဖောင်းဆိုင်ဒေသကစစ်ဘေးရှောင်တွေနေရကနေစတင်ပြန်နေပြီလို့ဖောင်းဆိုင်တိတ်ခါတော်ရဆရာတော်ဦးစင်ဟန်လကပြောပါတယ်
။ခုခေါ်နေပြီဗျ။အခုကျွန်တော်တို့ကအဲ့ဒီနေတဲ့နေရာနေဒီမုံကူကိုသူဝင်းပြီးတော့မှဒီမှာတည်ယူပြီးတော့မှလက်မှတ်ရပြီဆိုရင်တော့ကျွန်တော်တို့ပြန်လို့ရပြီဗျ။ဒီနေ့ကမှကျွန်တော်တို့ဖောင်းဆိုင်စတယ်ဗျ။ညာလောက်တော့ခုမဲ့ထင်တယ်ဒီနေ့အဲ့လောက်ရာကနန်းမရှိအောင်လူကိုယ်တိုင်တွားရတယ်ဓာတ်ပုံရရတယ်အဲ့မှာကျွန်တော်တို့မတ်ပုံပြင်လူမလာရင်တော့မိသားစုအလိုက်မိသားစုနဲ့ဓာတ်ပုံရကြီးတော့မှလက်မှတ်ပြီးလိုက်တယ်။အဲ့ဒီကျွန်တော်တို့ရောပြန်လို့ရပြီဗျ။
ဒါပေမဲ့ဖောင်းဆိုင်စစ်ဘေးရှောင်တွေအနေနဲ့တိုက်ပွဲကာလအတွင်းတရုတ်နိုင်ငံတွင်းကိုတရားမဝင်လမ်းကြောင်းကနေဝင်ရောက်လာတာဖြစ်ပြီးအခုလိုနေရာရင်းပြန်ရေးမှာမုံကူကိုရောက်ဖို့တရုတ်နိုင်ငံကမန်ဟိုင်းစစ်ဆေးရေးခဲကိုဖျက်ဆီးဖို့အတွက်တရားဝင်အထောက်အထားလက်မှတ်မရှိတာကြောင့်အခက်တွေ့နေတယ်လို့ဦးစင်ဟန်လကပြောပါတယ်
ကွာခက်တယ်ဗျကျွန်တော်တို့သွားရင်လာရင်မှာပြုတ်ပြရနေကျွန်တော်အိမ်မှာထည့်ရတဲ့ခါကျတော့မရှိတဲ့လူပေးမဖြစ်ဘူးနိုင်တော့ဖောင်းဆိုင်မှာလုတ်ပေးနိုင်တော့အကောင်းဆုံးပဲဗျ
ဒီနေရပြန်စစ်ပြေးတွေကိုမုံကူမြို့နယ်စပ်ခိတ်ကနေမြမတ်တမတော်မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေမြို့နယ်အုပ်ချုပ်ရေးဖွဲ့တွေဌာနဆိုင်ရာဝန်ထမ်းတွေပါဝင်တဲ့ပူးပေါင်းဖွဲ့တွေကနေစီစစ်ပြီးမှလက်ခံနေတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ဒေသတွင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဖောင်းဆိုင်ဒေသခံ 2,000 နီးပါးဟာတရုတ်နိုင်ငံတဲကိုတင်းချောင်နေခဲ့ရတာပါတိုက်ပွဲကာလအတွင်းစစ်ရေးပြိပခတ်အပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့မွန်ဂိုဒေသခံတွေကတော့ဒီဇင်ဘာလ9ရက်နေ့မှာမွန်ဂိုမြို့ကိုစတင်ဝင်ရောက်လာတာအခုချိန်ထိတော့စုစုပေါင်း 9,228 ဦးတို့ကိုစစ်စစ်လက်ခံနိုင်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်သတင်းထုတ်ပြန်ရေးဖွဲ့ကနေထုတ်ပြန်ထားပါတယ်အခုလိုရှမ်းပြည်နယ်ရှေ့မြောက်ဒေသဘက်ကစစ်ဘေးရှောင်တွေနေရာကိုပြန်နိုင်ပြီဖြစ်ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသနမ်တူမန်တုံလာရှိုးကြောက်မဲနောင်ချိုဒေသဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေစေခြင်းတွေကြောင့်နေရာရင်းကိုမပြန်နိုင်သေးပါဘူးတိုက်ပွဲတွေကြောင့်ကြောက်မဲမြို့နဲ့နောင်ချိုမြို့မှာလည်းစစ်ဘေးရှောင်ရွာသားတွေရောက်ရှိနေတယ်လို့ကြောက်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကပြောပါတယ်
ကြောက်မဲမြို့
ောက်လာတဲ့စစ်ပေးဆောင်ကတော့ကျွန်တော်တို့ဆယ်နှစ်ညနေကပြည်တော်စစ်သားစုဆောင်တာနေပြီးတော့မှတို့ကြောက်လက်ပြီးတော့မှကြောက်မဲတဲ့ကိုတရွာလုံးထပ်ပြေးလာတာလေလမ်းလူနဲ့ဆက်ကြားတဲ့မှာအဲ့ဒါထိတ်ပွဲရနေပြီးဒီနောင်ချိုကြီးကိုထပ်ပြေးလာခြင်းကိုယ်က190ရှိတယ်လို့ပြောတဲ့နောင်ချိုမှာ
လမ်းရှုမြို့ဒုက္ခတဲ့စခန်းတွင်းမှာတော့နမ်သူမြို့နဲ့နားဆိုင်ဒေသတွင်မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့စစ်ရေးပြန်လှုပ်ရှားနေတဲ့အခြေအနေတွေကြောင့်စစ်ပေးဆောင်ရွာသား300ခန့်ရောက်ရှိနေတယ်လို့လမ်းရှုမြို့ရှမ်းလူငယ်ကောင်းဆောင်ဆိုင်းဟန်ကပြောပါတယ်
လာဆိုမန်ဆူဆန်ကြောင်မြန်မာအယောက်300ကျော်ရှိတယ်ဗျဒီမန်ဆူမှာရောက်တဲ့ဟာတော့နမ်တူတဲ့လာဆိုချာနာဖိုင်အုပ်စုတို့ပန်ချန်တို့ကောင်းဝင်းတို့အဲ့ကဟာတွေကနေပြီးတော့ဖက်ပြေးလာကြတယ်ဗျဘာလို့ထွက်ပြေးရလဲဆိုတော့နာဆိုင်ကမှပေါ်မှာစပ်ပေါင်းစုအဖွဲ့လေးကဝင်ပြီးတော့ကားလမ်းပိတ်ပြီးတော့ကားစက်ကြီးတောင်းတာပေါ့ဗျာတက်ကနေပြီးတော့လဲပြန်ပြီးတော့လိုက်သွားတာပေါ့ဗျာသွားတာပေါ့စစ်စီရေးထိုးတာပေါ့နော်ထိုးတဲ့ချိန်မှာဒီစပ်ပေါင်းစုတွေကနေပြီးတော့ရွာပြင်ကိုမထွက်သေးနဲ့ရွာတွင်းကနေပြီးတော့ခလုတ်ချင်းနေပါလေတူးပြီးတော့ဆက်လာချင်းနဲ့ဆက်မဲ့ပါညာဆိုပြီးတော့ရွာသားတွေကလည်းစိုက်ပွဲချင်းမှာတော့တောက်ပြီးတော့အားလုံးထွက်ပြေးလာကြတာပေါ့မန်စူပြားမှာ
နမ်သူမြို့ကစစ်ရှောင်းစခန်း၅ခုမှာလဲထောင်နဲ့ချီတဲ့စစ်ဘေးရှောင်းတွေရှိနေတယ်လို့လက်ရှိစစ်ရေးသင်းမှနေစဲအခြေအနေကြောင့်နေရာရင်းကိုပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကယ်ဆယ်ရေးနဲ့ကူညီပေးရေးကော်မတီဝင်တွေကပြောပါတယ်မနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းနမ်သူမြို့နယ်မန်သုံကုခိုင်မြို့နယ်ဘက်တွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်မနေ့ကဖြစ်ပွားခဲ့တဲ့နမ်သူမြို့နယ်မိုင်းသားကျေးရွာနဲ့ပန်ဝါကျေးရွာကြားတိုက်ပွဲမှာမြမတမတော်ကနေစစ်ရဟရင်စည်းနဲ့လာရောက်ပြစ်ခတ်မှုရှိခဲ့တယ်လို့ DNL တောင်းပလောင်တပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့မြမတမတော်အနေနဲ့နမ်သူမြို့မြောက်ဖက်16မိုင်ကွာတောင်ကုန်းမှာနေရာယူထားတဲ့တပ်ပေါင်းစုဝင်အား140ဦးနဲ့တိုက်ပွဲဖြစ်ပွားခဲ့ရမှာတမတော်ကနေလေကြောင်းကူနဲ့တိုက်ခိုက်ခဲ့တာကြောင့်မဟာမိတ်ဖွဲ့တွေရဲ့စိုးမိုးတောင်ကုန်းကိုတိမ့်ပတ်ရရှိခဲ့ပါတယ်။ဒီတိုက်ပွဲမှာတမတော်ကနေစစ်တီတူအကြဆုံးခဲ့ပြီးစစ်တီတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေဒီကနေ့မှထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့ရန်ကုန်မြို့က Metal Guitar ပွဲတော်အကြောင်းကိုတင်ဆက်ပေးပါမယ်။လူငယ်များရဲ့အသံလို့နာမည်ပေးထားတဲ့ Metal Tee Guitar ပွဲကိုရန်ကုန်မြို့မှာပြီးခဲ့တဲ့နိုဝင်ဘာလကကျင်းပခဲ့ပြီးတော့လူငယ်ဂီတသမားတွေနဲ့ Metal Tee Guitar ကိုအားပေးနှစ်သက်သူတွေပါဝင်ဆင်နွှဲခဲ့ကြပါတယ်။ဒီကြောင့် AFP ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ကိုရနိုင်ကတင်ပြပေးပါမယ
်။ဂျလောင်ဆူးရှားတဲ့ဂီတသံတွေပြင်းထန်တဲ့ Ohetiso ကားခုံတာတွေက Heavy Metal Guitar ရဲ့အမှတ်သားတွေဖြစ်ပါတယ်။နောက်တိုင်း rock guitar တွေနဲ့ pop guitar တွေကိုတွင်းတွင်းကြဲကြဲလက်ခံခဲ့တဲ့မြန်မာနိုင်ငံမှာ rap နဲ့ hip hop အပြင်အခုနောက်ပိုင်းမှာ heavy metal တွေလည်းတချို့လူငယ်တွေကြားမှာအရင်ထက်ပိုပြီးတော့အပြန်စားလာနေပါတယ်။လူငယ်များရဲ့အသံဂီတပွဲတော်လို့နာမည်ပေးထားတဲ့ heavy metal guitar အမျိုးအစားပွဲတော်တစ်ခုကိုပြီးခဲ့တဲ့နိုဝင်ဘာလလယ်ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။စစ်ဆိုးရလက်ထက်ကတော့တင်းကျပ်တဲ့စင်စါဖြတ်တောက်မှုတွေကြောင့်ဒီလို heavy metal guitar ဖျော်ဖြေပွဲကျင်းပဖို့အခက်အခဲတွေရှိခဲ့ပြီးတော့အခုခါမှာတော့နိုင်ငံရေးပွင့်လင်းလာမှုနဲ့အတူဂီတပွဲတွေကိုလည်းအရင်ကထက်လွတ်လွတ်လပ်လပ်ပို့ပြီးတော့ကျင်းပလာနိုင်ကြပြီဖြစ်ပါတယ
်။အဲ့ဒါနဲ့ပတ်သက်ပြီးခံစားမှုကတော့အရင်က feeling ကဆောင်းရဲမိုက်တယ်။လွတ်လပ်တယ်။ပေါက်ကွဲလို့လွယ်တယ်။ Channel music တွေနဲ့ဘာမှမတူဘူး။အရင်ကြိုက်လို့ဒီ metal တခုတည်းကိုပဲအားပေးလာတာ
။သက်30အရွယ်ရှိပြီဖြစ်တဲ့အဖြူရောင်ဆိုတဲ့ဈေးကွက်မြင့်တင် manager ကတော့ heavy metal ခြင်းတွေကနေတူဝါစိတ်ဖြည့်ဆည်းမှုတွေကိုပြေလျော့စေတယ်လို့ပြောပါတယ
်။ပိတ်ရဲနေတဲ့အချိန်ဆိုပုံနာထောင်ဖြစ်တယ်။ဆက်ကြတယ်ပြောက်သွားလို့ခံစားရတယ်။
လူငယ်များရဲ့တန်ဂီတဖျော်ဖြေပွဲလို့ stage show ကတော့အတော်ကိုရှရှပပကျင်းပတဲ့ပွဲလေးဖြစ်ပါတယ်။နာမည် internet online မှာတော့ metal tywine တွေကိုအားပေးတာတွေအများပြားရှိနေပါတယ်။ metal သချင်းတွေရဲ့စာသားတွေအတော်များများကိုတော့စစ်ဆိုးရလက်ထက်မှာခွင့်မပြုဘဲနဲ့စဉ်စားဖြတ်တောက်ခဲ့တာတွေရှိခဲ့ပါတယ်။စာသားတွေစဉ်စားဖြတ်တောက်ခံရတဲ့ပတ်သက်ပြီးတော့ဂီတသင်္ဍန်းဆရာတူဦးဖြစ်တဲ့ကိုမျိုးမင်းသူကတော့အခုလိုပြောပါတယ်
။ကျွန်တော်တို့ကဖျားတခင်ပါတော့ဒီခရိုင်ကိုလည်းတွားတက်ခဲ့တော့မရဘူးလို့ကျွန်တော်တို့တွေဒီဗုဒ္ဓဘာသာအန်ဒီဗုဒ္ဓဆိုလည်းလုပ်လို့မရဘူးအဲ့တော့နိုင်ငံရေးကတော့ပူဆိုးသွားပြီပေါ့နော်အဲ့ဘယ်ချိန်မှကြာတော့ကျွန်တော်တို့အဲ့စာသားပိုင်းဆိုင်ရာတွေအခက်အခဲအများကြီးတယ
် heavy metal တွေပဲတီးသန့်ဆိုတဲ့ stage show ပွဲတွေနေပါတာအပြင်နေရာအခက်အခဲနဲ့ကုဘာသာကိုစဉ်းစားဖြတ်တောက်တာတွေကြောင့်မြန်မာနိုင်ငံမှာ heavy metal ချင်းတွေကတော့တိတ်ပြီးတော့ကျယ်ကျယ်ပြတ်ပြတ်ခက်စားတာတော့မဟုတ်သေးပါဘူးဒါပေမဲ့ rock နဲ့ pop တွေလိုလူကြိုက်များတဲ့မြန်မာနိုင်ငံမှာတော့Metal Guitar ကဂီတဝါဒနာရှင်တွေအတွက်တော့ခံစားမှုရသသည့်တွေပြီးစွမ်းနေပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ထားတာပါခုတစ်ခါမှာတော့လူငယ်တွေအတွက်ခွင့်လန်းတွေများတဲ့ American ပြည်အောင်စုက Silicon Valley ဒေသအကြောင်းတင်ဆက်ပေးပါမယ်ကမ္ဘာတစ်ဝှမ်းမှာရှိတဲ့ပညာရှင်တွေစွန့်ဦးထွင်လုပ်ငန်းရှင်တွေနဲ့ကျောင်းသားတွေဟာအောင်မြင်မှုရဲ့တော့ချက်ကိုလေ့လာဖို့ကွန်ပျူတာနည်းပညာတွေစုပြုံရာ Silicon Valley ရက်ကိုလာကြပါတယ်ဒီလိုတွေဘလိုတွေသင်ယူပြီးတော့အောင်မြင်ဖို့ကြိုးစားနေကြလဲဆိုတာကို VOA သတင်းတောက် Vina Mutabi သတင်းပေးပို့ထားတာကိုဆက်ပြောပြပေးပါမယ် ဒီဆန်ဖရန်စစ္စကိုပင်လယ်အော်ဒေသနဲ့ဆီလီကွန်ဗယ်လီနေရာတွေဟာနည်းပညာနဲ့တီထွင်ကျန်းစားမှုပိုင်းမှာကမ္ဘာထိပ်တန်းရောက်နေတာကြပါပြီ။နည်းပညာကုမ္ပဏီကြီးတွေဟာဒီနေရာမှာအခြေချပြီးကြီးထွားဖွံ့ဖြိုးလာသလိုအောင်မြင်မှုရဖို့စတင်စ조사နေတဲ့ကုမ္ပဏီတွေလည်းရှိနေပါတယ
်။ You have just such rich
content. ဆီလီကွန်ဗယ်လီကနည်းပညာတွေရဲ့အထွတ်ထိပ်နေရာပါ။တီထွင်ကျန်းစားနိုင်စွာနေနဲ့အရင်းမြစ်တွေအားလုံးလာပြီးစုဝေးရနေရဖြစ်ပါတယ်
။မိုဟာမက်အီဘရာဟမ်က leaders လို့ခေါ်တဲ့အဖွဲ့အစည်းကအမေရိကန်ပြည်အောင်စုကိုယ်စားလှယ်ဖြစ်ပါတယ်။ပါလက်စတိုင်းဒေသတွေကကုမ္ပဏီငယ်တွေနည်းပညာသမားတွေကိုဆီလီကွန်ဗယ်လီကပညာရှင်တွေနဲ့တလားကြာအစည်းအဝေးနဲ့တင်ယူနိုင်ဖို့သူကဖိတ်ခေါ်တာပါ။
Did help with for example they
ကျွန်တော်တို့အစီအစဉ်ကဒီလိုကုမ္ပဏီငယ်တွေကိုပိုကြီးထွားနိုင်စေရေးနဲ့ဈေးကွက်မဟာဗျူဟာအင်တာနက်စာမျက်နှာတွေကိုကုမ္ပဏီအတွက်အသုံးချတာမျိုးစတာတွေကိုကူညီတင်ကြားပေးပါတယ်ကုမ္ပဏီအသေးလေးတွေအနေနဲ့ငွေအရင်းနှီးလိုတယ်ဆိုရင်လည်းကျွန်တော်တို့ကရင်းနှီးမြှုပ်နှံသူတွေနဲ့တွေ့ခွင့်ရအောင်လုပ်ပေးပါတယ်သူတို့ကုမ္ပဏီအကြောင်းပြောလို့ရအောင်ပါ
ဒီလိုတင်တဲ့ခွင့်လန်းတွေကို Launchpad Accelerator အစီအစဉ်နဲ့ Google ကုမ္ပဏီကလုံဆောင်ပေးနေပါတယ်ဒီစီဇန်ဟာနှစ်ပတ်စကန်းသွင်းလေးကျင်းမှာဖြစ်ပြီးတော့ရန်မုံငွေဒေါ်လာ5သန်းနဲ့သုံးဆွဲပါတယ် Latin America ကနေအာရှတိုက်တွေကအစပြုနေတဲ့ကုမ္ပဏီငယ်တွေဒီအစည်းအဝေးမှာပါဝင်နိုင်ပါတယ်။ Google ကုမ္ပဏီရဲ့ Launchpad Accelerator အစီအစဉ်ကခေါင်းဆောင်တစ်ယောက်ဖြစ်တဲ့ Roy Glassberg ကအခုလိုပြောပါတယ်
။ I would say the best mentors that you can find in Silicon Valley.
Silicon Valley ကအကောင်းဆုံးသင်ပေးနိုင်သူတွေကိုခေါ်ပြီးဖြစ်တတ်တဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်ဖို့ကြိုးစားမှာပါ။အိန္ဒိယနိုင်ငံကကနဦးအစပြုတဲ့ကုမ္ပဏီလေးတစ်ခုဆိုရင် Airbnb ကုမ္ပဏီကြီးရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုမျိုးကြုံရပါတယ်။ဒီလိုဆိုတော့ Airbnb နဲ့သူနဲ့တွဲပြီးအကူအညီပေးနိုင်ပါတယ်။နေရာခွဲတွေမှာပံ့ပိုးဖို့ခက်မဲ့အရာတွေကိုကျွန်တော်တို့ကဒီနေရာမှာပံ့ပိုးနိုင်နေတာပါ။
နိုင်ငံဒေသတွေပို့တွန်းနိုင်ဖို့မျှော်လင့်တယ်လို့ Google ကဆိုပါတယ်။ကြောင်းမပြီးသေးလို့ကိုပိုင်ကုမ္ပဏီမထောင်နိုင်သေးသူတွေအနေနဲ့လည်းနေရာတီ3လမှာဝင်ငွေရအလုပ်တင်အဖြစ် Mozilla လို့နည်းပညာကုမ္ပဏီတွေမှာအလုပ်ဝင်နိုင်ပါတယ်။ Mozilla ကုမ္ပဏီက Nicole Gibson ကတော့သူတို့ကုမ္ပဏီအတွက်ဘလိုလူတွေကိုရွေးချယ်ရှာဖွေလဲဆိုတာကိုခုလိုပြောပြပါတယ်
။ So here at Mozilla we are looking for the best and the brightest.
ကျမတို့ကဒီ Mozilla မှာအတော်ဆုံးအထက်မြတ်ဆုံးသူတွေကိုရှာနေတယ်ဆိုပေမဲ့မတူကွဲပြားတဲ့သူတွေအားလုံးပါဝင်နိုင်အောင်လည်းအဓိကထားလှုပ်ဆောင်မှာပါ။ကျမတို့ကနိုင်ငံတကာကုမ္ပဏီဖြစ်တဲ့အတွက်ကမ္ဘာတစ်ဝှမ်းလုံးကသူတွေကိုအလုပ်ခန့်နိုင်ပါတယ်။ဒီမှာကနည်းပညာနဲ့ဆိုင်တဲ့အလုပ်နေရာတွေရောနည်းပညာနဲ့မဆိုင်တဲ့အရာသူတွေပါရှိလို့ရှောက်ထားနိုင်တဲ့အလုပ်နေရာအမျိုးအစားတွေအများကြီးထဲကရွေးနိုင်တာပါ
။ဆီလီကွန်ဗယ်လီကအလုပ်သင်တွေကတစ်လကိုဒေါ်လာ 5,000 ကျော်ရပြီးတော့အရေးပါတဲ့အတွေ့အကြုံတွေကိုလည်းရမှာမို့လူတိုင်းစဉ်းစားကြတဲ့အလုပ်နေရာတစ်ခုလည်းဖြစ်ပါတယ်ရှင်။
VOA ကနေဘလူးနေ့ညနေခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်တော်သိန်းကကြီးညာပေးပါမယ်ရှင်။
စီရီးယားနိုင်ငံအလပ်ပူမျိုးကအရက်သားတွေနဲ့တပုံတွေကိုရှစ်ပြောင်းကယ်ထုတ်ရေးအစီအစဉ်တစ်ခုဒီကနေ့မှနှောင့်နှေးနေပါတယ်။ဒါအပြင်တပုံတွေထိန်းချုပ်ထားစေနောက်ဆုံးကြံနေတဲ့ဒေသတွေမှာတိုက်ပွဲတွေပြန်ဖြစ်တာကြောင့်အပြစ်ခတ်ရဆဲရေးလည်းပြက်နေပါပြီ။အလပ်ပူမှာတိုက်ပွဲတွေရပ်ဖို့နဲ့အစားအစာနဲ့စီဝါလိုအပ်နေသူထောင်ပေါင်းများစွာအတွက်အကူအညီတွေပေးဖို့အကြိမ်များစွာကြိုးပမ်းလာခဲ့ကြတာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တူဖြစ်ခဲ့မှုသူတက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောရစ်ခ်ပယ်ရီကိုစွမ်းအင်ဝန်ကြီးအဖြစ်ရွေးချယ်ဖို့ဆုံးဖြတ်လိုက်ပြီးလို့မစ္စတာထရမ့်ရဲ့လက်ထောက်တွေကပြောပါတယ်။စွမ်းအင်ဝန်ကြီးဌာနဟာစုစုစည်းစည်းစနစ်တကျမရှိဘဲအလဟသဖြစ်နေတာကြောင့်ဖျက်သိမ်းပစ်တင်တယ်လို့မစ္စတာပယ်ရီကပြောထားဘူးပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတကမ္ဘာလုံးမှာရှိတဲ့သူ့ရဲ့အိမ်ချမ်းမြေလုပ်ငန်းနဲ့တခြားစီးပွားရေးတွေကိုသူ့သားသမီးတွေနဲ့တခြားထိပ်တန်းတာဝန်ရှိသူတွေလည်းထည့်လွှဲပေးမယ်အစီအစဉ်နဲ့ပတ်သက်ပြီးနောက်လာမှာကြေညာဖို့အစီအစဉ်ထားပါတယ်။ရွေးချက်ကတော့သမ္မတတာဝန်ထမ်းဆောင်တဲ့အခါအကျိုးစီးပွားထိတိုက်တွေ့တာမျိုးမဖြစ်ဘဲသမ္မတလုပ်ငန်းပေါ်မှာပဲအပြည့်အအရုံဆိုင်နိုင်ဖို့လို့ဆိုပါတယ်။ကင်ဆာယောဂါသုတေသနအတွက်ရမုံငွေဒေါ်လာ 6.3 ဘီလီယံဘတ်တင်ပေးမယ့်ဥပဒေတရက်ကိုအမေရိကန်သမ္မတဥပမာကလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American သံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00 ထိ line to meter 24 25နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းည9:00မှာ Asia Set 7ကနေကြည့်ရှုနိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုကျေးဇူးတူပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.